မလေးရှားနိုင်ငံအနေနဲ့လာမယ့်2025ခုနှစ်အာဆီယံဥက္ကဋ္ဌရာထူးယူချိန်မှာဂျက်ကလာမျိုးသားညီညွတ်ရေးအစိုးရ NUG ပါဝင်သက်ဆိုင်ရာအစုအဖွဲ့တွေနဲ့ပုံမထိတွေ့ဆက်ဆံဖို့လိုသလိုမြန်မာနိုင်ငံအရေးဖြစ်ရှိနိုင်ဖို့ပုံမကြီးမားတဲ့အခမ်းကဏ္ဍကနေပါဝင်ပြီးလက်တွေ့ကျတဲ့နည်းလမ်းတွေဖော်ဆောင်ဖို့မလေးရှားနိုင်ငံသားရေးဝန်ကြီးဟောင်းစာအီဖူတင်အဗ်ဒူလာကတောင်းဆိုလိုက်ပါတယ်အာဆီယံအနေနဲ့ပုံမလက်တွေ့ကျတဲ့နည်းလမ်းတွေနဲ့ချင်းကပ်ဖို့လိုပြီးပြည်ရဲ့သုံးနှစ်ကသဘောတူထားတဲ့အာဆီယံဘုံသဘောတူချက်၅ချက်ကိုလည်းလက်တွေ့အောင်မြင်နိုင်ရေးထပ်မံဖြည့်ဆွတ်ဖို့လိုကြောင်းသူကထောက်ပြပါတယ်စင်ကာပူအခြေစိုက် ISEAS Yusuf Ishaq Institute ကထုတ်ဝေတဲ့ Fulcrum အရှိတောင်အရှာရေးရာလင်းလာရေးဆိုင်ရာစာတမ်းမှာဧပြီလ17ရက်နေ့ကမလေးရှားနိုင်ငံသားရေးဝန်ကြီးဟောင်းစာအီဖူဒင်အဗ်ဒူလာကအဲ့လိုရေးသားခဲ့တာပါအဲ့ဒီစာတမ်းထဲမှာမြန်မာအကြက်တဲပြဿနာဖြေရှင်းနိုင်ဖို့လုတ်တွေအများပြားလုတ်ဖို့လိုနေသေးတယ်လို့လည်းသူကဆိုပြီးမလေးရှားအနေနဲ့အာဆီယံဥက္ကဋ္ဌအနေနဲ့လုတ်ဆောင်နိုင်မဲ့ဖြစ်နိုင်မဲ့နည်းလမ်းတွေကိုလမ်းပြမြေပုံချပြထားတာပါအဲ့ဒီမှာမလေးရှားအာဆီယံနဲ့နိုင်ငံတကာအနေနဲ့အရှိကိုမျှော်ကြည့်ရှေ့ရှုတဲ့ချင်းကပ်မှုတရက်ကိုချမှတ်ရမယ်လို့သူကအကြံပြုထားပါတယ်ဒီတည်းမလေးရှားနိုင်ငံအနေနဲ့ဗျူဟာမြောက်ကြိုတင်ပြင်ဆင်ဖို့လုပ်ပြီးမြန်မာလူထုရဲ့တောင်းဆိုချက်နဲ့တော်လိုင်းရေးနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းကောင်းကောင်းသိရှိထားဖို့လိုတယ်လို့မလေးရှားနိုင်ငံသားဝင်ကြီးဟောင်းကသူ့ရဲ့စာရမ်းထဲမှာရေးသားထားပါတယ်ခင်ဗျာ